ရင်းလင်းတဲ့ဆူနာမီပေးမှာအသက်ရှင်ကျန်ရပြီးတော့စားတောက်ရေးဒုက္ခရောက်နေသူဂျပန်ပြည်သူတွေကိုဂျပန်နိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေကြတဲ့မြန်မာနိုင်ငံသားအဖွဲ့တွေစုပေါင်းဖွဲ့ထားတဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးကွန်ရက် NDP အဖွဲ့ဝင်တွေကအားတက်သရောအကူအညီပေးနေကြပါတယ် NDP အဖွဲ့ဟာဒေါ်အောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်နဲ့တကဘာလုံးနဲ့ချိတ်ဆက်ဆက်သွယ်နိုင်ဖို့ဖွဲ့စည်းထားတဲ့ကွန်ရက်အဖွဲ့တစ်ခုဖြစ်ပါတယ်ဒီအဖွဲ့ဟာမြန်မာနိုင်ငံဆူဆိုးဝါခံခဲ့ရတဲ့အီဝါဒါခိုင်ကဂျပန်နိုင်ငံသားဒုက္ခရောက်နေသူလူ900ကိုမနေ့ကထမင်းချက်ကျေးခဲ့သလိုတေဆုံးသူတွေပျောက်ဆုံးနေသူတွေတက်ယူစုပြီးစုတောင်းပွဲတရက်ကိုလည်းဒီကနေ့နေ့လယ်2နာရီကတိုကျိုမြို့ကတာကာဒါနိုဘာဘာရပ်မှာကျင်းပခဲ့ပါတယ်အခုလိုမြန်မာနိုင်ငံသားတွေရဲ့ဂျပန်ငလင်ဘေးအတွက်စေတနာတရားတရားထက်တန်ပြီးကူညီဆောင်ရွက်ပေးနေရကိုတော့ဥဆောင်ပါဝင်ကူညီနေသူဒေါ်အေးနန္ဒအောင်ကအခုလိုပြောပြပါတယ်
တော်ဆန်းစုကြည်ပြောခဲ့တယ်လို့ပဲမိမိတို့ရဲ့ဒုတိယနိုင်ငံပေါ်မြန်မာနိုင်ငံမဟုတ်ပဲနဲ့ခိုလုံနေတဲ့တိုင်းပြည်အသီးသီးမှာရှိတယ်မြန်မာလူမျိုးတွေအကုန်လုံးဟာတတ်နိုင်သမျှအဲ့ဒီဒီအရှင်တိုင်းပြည်ရဲ့ကောင်းကျိုးကိုပြုပေးရမယ်ဆိုတဲ့ရည်ရွယ်တော်ဆန်းစုကြည်ရဲ့စကားအတိုင်းပဲကျမတို့အဲ့ဒီစကားလေးနဲ့ညီအကုန်လုံးဒီပုံကုလက်ရှိခိုလုံနေတဲ့ဇမ်ဘီယာဒုက္ခရောက်တဲ့အခါကျတော့ဒီမှာဆိုလို့ရှိရင်ဘလို့ဖြစ်တယ်လဲဆိုတော့ဥပမာတရုတ်လူမျိုးတွေဘာတွေကျွန်တော်များဆိုလို့ရှိရင်ဒီလိုငွေနှုတ်တော့ပြန်ထွက်ပြီးသွားကြတယ်ပေါ့နော်လူမျိုးတွေရဲ့အကိစ္စနဲ့ပတ်သက်ပြီးတော်တော်လေးခံစားရတယ်ရှင်ကျွန်တော်ဒီဂျပန်နိုင်ငံမှာလေဟိုငါတို့ဒီမှာနေတုန်းကတော့နေတယ်ဒုက္ခရောက်တော့တဘာဝပြည့်ရနေဖြစ်တော့ထွက်သွားကြတယ်ပေါ့နော်တို့မြန်မာလူမျိုးကတော့အဲ့ဒီလိုစိတ်ထားမရှိဘူ
းမနေ့ကမြန်မာနိုင်ငံသားတွေအီဝါဒခိုင်မှာပွားရောက်ချက်ပြုတ်ကျွေးမြေကြတာကိုစားတောက်ခဲ့တဲ့ဂျပန်တွေဟာအင်မတန်မှဝမ်းသာပီတိဖြစ်ရပြီးမြန်မာတွေကိုလေးစားဂုဏ်ယူကြတယ်လို့လည်းဒေါ်အေးနန္ဒအောင်ကအခုလိုဆက်ပြောပါတယ်
ဂျပန်လူမျိုးတွေကလည်းတော်တော်လေးကိုမထင်မှတ်ထားဘူးပြီးမြန်မာဆိုတာကဒီတခြားဂျပန်နိုင်ငံမှာရှိတဲ့တခြားနိုင်ငံသားတွေအရေးတွက်နေချင်းအင်တာနက်ပါလေဟိုမှာတရုတ်တွေကိုရီးယားတွေပေါ့နော်တခြားလူမျိုးတွေဆိုဂျပန်ကသိကြတယ်လေဒါမြန်မာလူမျိုးဆိုတာတော့ဒီလိုမျိုးအီတာဝါခဲလိုမျိုးလူမျိုးကဟိုမသိဘူးရှင့်တော်တော်လေးကိုမသိဘူးဒီလိုမျိုးလည်းမဟုတ်ဘူးသူကငယ်ဖြစ်သွားပြီဆိုတော့အဲ့တော့ကိုယ်လာကူညီတာဘာလူမျိုးလဲဆိုတာအခုမှသိတယ်မြန်မာဆိုတာဘယ်နေရာမှာလဲဆိုတာအခုမှသိတယ်ပေါ့နော်ဒါပေမဲ့ဒီလိုမျိုးပေါ့ဂျပန်ပြောညာဆရှိဘူးအင်တာနက်စင်နာတတ်တဲ့လူမျိုးရှိပါလားဆိုတော့သူတရကြသူတို့ဂျန်နေတောင်ကြောင်သူတို့တုံတုံရင်ရင်နဲ့ပေါ့နော်ဂျန်လည်းကျေးဇူးတင်နေအရန်လည်းအလိုဝမ်းသာထလိုက်လဲလဲလဲကြိုးဆိုတယ်နောက်ပြီးတော့နောက်ထပ်လည်းအခုကျမတို့နောက်တစ်ခေါက်ထပ်သွားဖို့အစီအစဉ်လေးရှိပါတယ
်နောက်ထပ်ဥဆောင်စီယုံနေသူတူဖြစ်တဲ့ဦးတန်းဆွေကလည်းလာမယ့် AB လ30ရက်နေ့မှာအီဝါဒါခိုင်ကိုတွားရောက်ကူညီမဲ့အကြောင်းအခုလိုပြောပြပါတယ
်ဒုက္ခစစ်စခန်းတွေမှာပေါ်လေဟိုရောက်နေကြတဲ့ဂျပန်လူမျိုးတွေကိုမှအစားအစာပေါ့လေပူပူနွေးနွေးသွားရောက်ချက်ပြုတ်ကျွေးမြေအစီအစဉ်ရဲ့အဲနောက်တစ်ခါအဲဒီကဒီကနေမှခုနကပေါ့လေဟိုအချောင်းချောင်းကြောင့်ဆုံးသွားပါပြီးတော့ဟိုမိသားစုတွေခက်ခဲရှိကြတဲ့လူတွေမှာကျွန်တော်တို့တန်ရှိရေးလုပ်အားပေးပေါ့လေအဲအဲ့ဒါဒီနဲ့တော့ကျွန်တော်ကူရရှိခဲ့တဲ့လူတွေပေးအပ်လူသားတဲ့ဟာတွေအားလုံးကိုကျွန်တော်သွားဖို့ရှိပါတယ်ဒီကတို့ကျွေးရနေပြီးတော့ကားတွေစီစဉ်ပြီးတော့ကျွန်တော်သွားမှာဖြစ်ပါတယ
်မလာ7ရက်နေ့ကလှုပ်ခတ်သွားတဲ့မြန်မာနိုင်ငံနဲ့ဆူနာမီဟာဂျပန်နိုင်ငံအတွက်အကြီးမားဆုံးဆုံးရှုံးမှုဖြစ်တဲ့အပြင်ရေရှည်မှာလည်းအခက်အခဲတွေအများကြီးနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ပြောကြပါတယ်။ဒီလိုကြီးမားတဲ့သဘာဝဘေးရန်တွေဟာဂျပန်နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်လည်းဂျပန်တွေနီးတူထပ်တူထပ်မြအတူတကွခံစားခဲ့ရပါတယ်။ဒါကြောင့်ဒုတိယမိခင်နိုင်ငံဖြစ်သဘောထားပြီးဝိုင်းဝန်းကူညီဖြည့်ဆည်းသွားဖို့ရည်ရွယ်ထားတဲ့မြန်မာနိုင်ငံသားတွေရဲ့မုံမြတ်တဲ့စေနာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။